ကိုဗစ်ကာယောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်တဲ့အစီအစဉ်တရားကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအကြီးအကဲရရှိ၍ဒီကနေ့ဆွေးနွေးဆုံးဖြတ်လိုက်တဲ့အကြောင်းပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ကမ္ဘာတဝန်းကိုဗစ်ယောဂါကာဝယ်ဆေးရရှိအောင်ကူညီပေးမယ့် COVAX အဖွဲ့ရဲ့အကူအညီနဲ့တရားဝင်ကာဝယ်ဆေးဈေးကွက်မှာဝယ်လို့ရတဲ့အခါမှာမြန်မာနိုင်ငံအတွက်အမှားယူလို့ရအောင်ကျန်းမာရေးတာဝန်ရှိသူတွေဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။COVAX အဖွဲ့ကဒီဇင်ဘာ9ရက်နောက်ဆုံးထားပြီးကျင်းသွင်းရမယ်အဆိုပြုစွာအတွက်လည်းပြင်ဆင်ထားပြီးရဲ့အကြောင်းကာဝယ်ဆေးထုတ်လုပ်ငန်းစီမံချက်အုပ်ချုပ်ရေးဆိုင်ရာညွှန်ကြားမှုဒေါက်တာထထလင်းက VOE ကိုပြောပါတယ်
။နိုင်ငံအတွက် plan ကတော့ draft လုပ်ပြီးပါပြီ။မတန်းခင်ထုတ်ပြန်မှာပါရှင်။ဟုတ်ပါပြီ။ရေးလို့ပြီးသွားပါပြီ။အဲ့ဒါပြီးတော့ကျွန်တော်9ရက်နေ့မှာ application တင်မှာပါ။ COVAX ကလည်းရအောင်စူးစမ်းနေတယ်။တခြားနီလန်းတခြားဒီရနိုင်တဲ့အရင်မြစ်တွေအားလုံးကိုတော့လေဟိုအကုန်လုံးကိုဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်။ဒီကတော့ beginner stage ဖြစ်ဖို့ရယ်နောက်တစ်ခါအစွမ်းချက်တဲ့ stage ဖြစ်ဖို့ရယ်နှစ်ခုကအဓိကပါ။ beginner ကပထမပါ
။ကမ္ဘာနိုင်ငံကြီးတချို့မှာ covid ရောဂါကာဝယ်ဆေးလူနဲ့စမ်းသပ်တာအပါအဝင်နောက်ဆုံးအဆင့်စမ်းသပ်မှုတွေမှာအောင်မြင်မှုတွေရနေရဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရောဂါကူးစက်မှုတွေတိုးနေဆဲဖြစ်တဲ့မြန်မာနိုင်ငံကလည်းကာဝယ်ဆေးရဖို့ကြိုးပမ်းနေရပါ။နိုင်ငံတကာဆေးကုမ္ပဏီတွေစမ်းသပ်အောင်မြင်နေရဆိုတဲ့ကာဝယ်ဆေးတွေတဲကရနိုင်တယ်မြကြိုးစားသွားမယ်လို့လည်းဒေါက်တာထထလင်းကပြောပါတယ်
။ဟုတ်လားလောဆယ်ဖိုင်ဇာမော်ဒါနာအက်စထရာဇနက်ကအဲ့လိုမျိုးတွေပဲရှိနေသေးတော့ဒါပဲပြောဟိုကာဝယ်ဆေးအမျိုးအစားကအများကြီးမရှိဘူးလေ။ဆိုတော့အဲ့ထဲရရပဲကျွန်တော်တို့လောဆယ်ဆော့ဆော့ထုတ်ပြန်တော့ရေးချယ်ရမှာပေါ့နော်။အာငင်းငယ်အတွင်းမှာကာကွယ်နိုင်မှုမရှိတော့တဲ့ကာကွယ်ဆေးမျိုးမချေရဘူး။ဒါပေမဲ့အဲ့ဒါပြောဖို့ကအလွန်ဆောနေတာအောင်နော်။ကျမတို့တို့ကပေါ့။ကျမတို့တို့ဒီလိုဆေးမျိုးကိုလုံချင်တာပေါ့နော်
။ COVAX အစီအစဉ်နဲ့ကာဝယ်ဆေးရနိုင်တဲ့နိုင်ငံပေါင်း92နိုင်ငံကဇူလိုင်လကတည်းကကနအူးသဘောတူညီမှုရရှိထားတာပါ။ဒီနိုင်ငံတွေကိုအုပ်စုလိုက်ပြန်ခွဲပြီးအလဲအလတ်ဝင်ငွေနဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊လာအို၊ဗီယက်နမ်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အောက်တိုဘာလထုတ်ပြန်ကြမှာတော့နိုင်ငံပေါင်း180ကျော်ဟာ COVAX အစီအစဉ်မှာပူးပေါင်းထားပြီလို့လည်းဖော်ပြထားပါတယ်။မြန်မာအစိုးရကတော့ကာဝယ်ဆေးထောက်ပံ့ရေးရမုံငွေအဖွဲ့ COVAX အစီအစဉ်နဲ့ကမ္ဘာ့ဘဏ်ဘက်ကထပ်တိုးထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း60နဲ့ဝယ်ယူသွားမှာပါ။ဒီနေ့အစည်းအဝေးမှာတော့မြန်မာဘက်ကလိုအပ်တဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအမျိုးသားအဆင့်ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုဥက္ကဋ္ဌနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရှိတောင်အာရှဒေသကြီးကာဝယ်ရေးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်ဖြစ်တဲ့အငိမ့်စားပေါမောက်ကဒေါက်တာစောဝင်းကအခုလိုပြောပါတယ်
။ဒီ COVAX facility ကိုကျွန်တော်တို့နိုင်ငံအနေနဲ့ပါပေါ့နော်။ဟိုတင်သွင်းတာပေါ့နော်ဘလောက်ပတ်ဆက်ယူမယ်။ priority ဆရာပါဟိုလူကြီးရဆိုဘယ်လို plan နဲ့စူးစမ်းပေးထိုးရဲအဲ့လိုမျိုးကအဲ့ဒါဘယ်ဆေးရမယ်ဆိုတာတော့ဘယ်သူမှလည်းမသိနိုင်သေးဘူး။ဘယ်ကုမ္ပဏီရမယ်ဆိုတာလည်းဘယ်သူမှမပြောနိုင်သေးဘူးနော်။
COVAX အဖွဲ့ကတော့သူတို့ရဲ့အစီအစဉ်မှာပူးပေါင်းပါဝင်ထားတဲ့နိုင်ငံတကာနိုင်ငံချင်းစီရဲ့လူကြီး20ရာခိုင်နှုန်းကာဝယ်ဆေးရဖို့ကာယောဂအဆုံးသတ်ပြီးစီးပွားရေးပြန်လည်ထူထောင်ပေးဖို့ရည်ရွယ်ထားပါတယ်။မြန်မာအစိုးရကကိုဗစ်ကာဝယ်ဆေးအတွက်ကမ္ဘာ့ဘဏ်ပတ်မုံငွေအမေရိကန်ဒေါ်လာတန်း60အပြင်ဆေးဝယ်ဖို့လိုအပ်နေတဲ့နိုင်ငံတွေကိုထပ်ပြီးရထပ်ဆောင်ရမုံငွေအမေရိကန်ဒေါ်လာ12ဘီလီယံတဲကလည်းနောက်ထပ်ရနိုင်တဲ့အလားအလာတွေရှိနေကြောင်းကမ္ဘာ့ဘဏ်မြန်မာရဲ့ဌာနညွှန်ကြားရေးမှူးMiss Maria Sherman ကမကြသေးခင်ကပဲပြောဆိုထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ကြတဲ့အရာမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူ6000ကျော်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOE အတွက်တင်ပြပို့နေတာပါ။